Welcome to the Voice of America in Burmese.
တော်ရှင်ပေါင်းမင်္ဂလာရှိတဲ့မနက်ခင်းကိုပိုင်ဆိုင်နေကြပါစေခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့မနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါရခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုကျော်အောင်လင်းနဲ့ကျွန်တော်ကြိုကြောသိမ်းပြောပြမှာပါ။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်အနေနဲ့ချက်ချင်းချင်းနှုတ်ထွက်ဖို့မရှိပါဘူးလို့သမ္မတ Trump ကပြောပါတယ်။ကုလသမဂ္ဂတွင်မှုချုပ်နဲ့ကမ္ဘာ့ဘဏ်အဦးသားတွေကတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားအောင်မှာဖြစ်ပါတယ်။ပြည်ထောင်စုညီညွတ်ရေးညီလာခံနဲ့စစ်တရားစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိကျင်းပမယ်လို့နိုင်ငံတော်အတွင်းမှာရုံး Facebook သတင်းမှာဖော်ပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နဲ့ရုရှားထိပ်သီးခေါင်းဆောင်တို့ဇူလိုင်16ရက်နေ့မှာတွေ့ဆုံဆွေးနွေးတဲ့အခါဘယ်လိုအကြောင်းအရာတွေကိုဆွေးနွေးဖို့ရှိပါလဲ။
I think a lot of good things can come with meetings with people. We had great meetings with President Xi of China. We have every place.
သမ္မတ Donald Trump ပြောကြားသွားတာပါ။ Ukraine, Syria, ပြည်ပခါလို့အပါအဝင်အခြားကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။တခါဘယ် Brussels မြို့မှာ EU ဥရောပနိုင်ငံကခေါင်းဆောင်တွေအစည်းအဝေးမနေ့ကကျင်းပမှုမှာတိုးတက်မှုတွေရှိအောင်ဆွေးနွေးနိုင်ခဲ့ကြပါတယ်။ Pakistan, တရုတ်, India ဆက်ဆံရေးတွေကရောဘလို့ရှိသလဲဆိုတာကိုတင်ပြပေးမှာဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်ပြည်ထောင်စုချက်ချင်းကြီးထွက်ဖို့အစီအစဉ်မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့အပေါ် WTO ကတိတ်ကိုဆူဆူရွားရွားပြုမှုလှုပ်ဆောင်နေပါတယ်လို့မေရီလန်းပြည်နယ်ကနေနယူးဂျာစီပြည်နယ်ကိုခရီးတော်တစ်ခုသွား Air Force 1လေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောပါတယ်။နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာစီမံစည်းကမ်းတွေချမှတ်လှုပ်ဆောင်နေတဲ့တခုတည်းသောကမ္ဘာလုံးဆိုင်ရာအဖွဲ့ဖြစ်တဲ့ WTO ကနေအမေရိကန်နှုတ်ထွက်ဖို့ရည်ရွယ်ထားပါသလားလို့မေးတဲ့အခါမှာတော့သမ္မတထရမ့်ကလောလောဆယ်တော့မထွက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကိုသူတို့အမျက်မြတ်တတဆက်ဆံရပါမယ်လို့ပြောပါတယ်။သမ္မတထရမ့်ဟာဥရောပသမဂ္ဂ EU စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်စာပို့ပြီးတော့ထိတ်တိုက်တွေးဖို့ရည်ရွယ်ထားပုံရတာနဲ့မျှအခုလိုပြောဆိုလာတာပါ။ကုန်သွယ်ရေးနဲ့မဟာဗျူဟာပိုင်းမှာတနိုင်ငံကြီးစီနဲ့ဆက်ဆံလှုပ်ဆောင်တာကအမေရိကန်အတွက်ပိုးပြီးကောင်းမယ်ဆိုတာကိုသမ္မတထရမ့်ကထပ်ခါလည်လည်ပြောထားမှုပါတယ်။ရုရှားတောင်ကိုရီးယားနဲ့နေတိုးအဖွဲ့ဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းအလက်ဇန်ဒါဗတ်စဘောက်ကဒီကိစ္စဟာပူတင်အတွက်ထိတက်ပိုကောင်းစရာတော့မရှိတော့ပါဘူး။ကျွန်တော်တို့မာမိတ်တွေကိုအုံချပြီးထရမ့်နဲ့ပူတင်ကြားမိတ်ဖက်ဆက်ဆံရေးအသစ်တစ်ခုကိုဟယ်လ်စင်ကီအစည်းအဝေးမှာအခိုင်အမာတည်ဆောက်သွားနိုင်ကြမှာပါပဲလို့သမ္မတထရမ့်နဲ့သမ္မတပူတင်တို့ဟယ်လ်စင်ကီမှာတွေ့ဆုံမှာထိတိအစည်းအဝေးနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုပါတယ်။
အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ရောက်လာသူတွေပေါ်မှာချမှတ်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လုံးဝသီးမခံမဲ့မူဝါဒကိုစန့်ကျင်ကန့်ကွက်ကြဖို့လူမှုကြီးကြပ်ရေးဆိုင်ရာလှုပ်ရှားနေကြတဲ့အုပ်စုတွေအမေရိကန်နိုင်ငံတဝမ်းမှာဒီကနေ့ဆန္ဒပြဖို့အစီအစဉ်ထားကြပါလေ။နိုင်ငံတဝမ်းမှာဆန္ဒပြပွဲပေါင်း600ကျော်အောင်လှုပ်ဆောင်သွားဖို့လက်ဝဲရင်းလှုပ်ရှားမှုညွန်ပေါင်းအဖွဲ့တခုနဲ့အမျိုးသမီးရေးချီတက်လှုပ်ရှားတဲ့ကြတဲ့အဖွဲ့တွေကစီစဉ်နေကြတာဖြစ်ပြီးတော့ဆန္ဒပြသူတွေထောင်နဲ့တောင်းနဲ့ချီပြီးတော့ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါလေ။သမ္မတထရမ့်အစိုးရအဖွဲ့ရဲ့ရင်ကချမှတ်ခဲ့တဲ့တရားမဝင်ရောက်လာသူမိဘနဲ့ကလေးငယ်တွေခွဲထားတဲ့ကိစ္စကိုမကျေနပ်ကြတဲ့မိခင်တွေရဲ့ထောက်ခံမှုတွေအကြီးအကျယ်ရထားတယ်လို့ဒီကနေ့လုံးမဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကပြောပါတယ်။မြို့တော် Washington DC, New York, Los Angeles တို့လိုမြို့ကြီးတွေနဲ့မကဘဲနယ်မြို့တွေမှာပါဒီဆန္ဒပြပွဲတွေပေါ်ပေါက်လာအောင်စီစဉ်ထားတာပါ။ဒီကနေ့ဆန္ဒပြပွဲတွေမှာဒီ Broadway ပြဇက်ကနာမည်ကျော်မင်းသားမင်းသမီးတွေလည်းပါဝင်ကြမှာဖြစ်ပြီးတော့အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာမိဘနဲ့သားသမီးခွဲခြားခံထားရတာတွေကိုပြန်လည်စုံစည်းရေးလှုံ့ဆော်ကူညီသွားကြမှာလည်းဖြစ်ပါတယ်။လူတွေရဲ့ဖိအားပေးမှုကြောင့်တရားမဝင်ဝင်ရောက်လာခဲ့တဲ့မိဘနဲ့သားသမီးခွဲခြားဖမ်းဆီးထားမှုကိုသမ္မတထရမ့်ကရက်ဆိုင်ထားတယ်ဆိုပေမဲ့လည်းမိဘနဲ့ပြန်မဆုံနိုင်သေးတဲ့ကလေးငယ်တွေကအများပြားရှိနေတော့မှာပဲ။
စီးရီးယားနိုင်ငံမှာရုရှားကျော်ရုံးနောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေနဲ့တပုံတွေကြားတိုက်ပွဲတွေအရှိန်မြင့်ပြီးဆက်ဖြစ်နေမယ်ဆိုရင်စီးရီးယားနောက်တောင်ပိုင်းဒါရာမြို့မှာလူသားကပ်ဘေးကြီးကြောက်ရွံ့လာမယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမှာအမင်းကြီးဇာယက်ရိုက်တ်အယ်ဟူဆိန်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။လူထောင်ပေါင်းများစွာဟာတိုက်ပွဲတွေကနေလွတ်အောင်ထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့ဂျော်ဒန်နိုင်ငံကသူတို့နယ်စပ်ကိုပိတ်ထားတာကြောင့်ဒုက္ခသည်တွေထွက်ပြေးတဲ့အဓိကလမ်းကြောင်းပြတ်တောက်သွားပြီးရဲသားတွေဟာတိုက်ခိုက်မှုတွေကြောင့်ပိတ်မိနေွယ်ရှိရဲလို့သတိပေးပါတယ်။ဒီအခြေအနေကြောင့်စိုးရိမ်မှုကြီးဖြစ်လာစေတယ်လို့လူ့အခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရမျိုးသမီးလေးစထရော့ဆာက VOE ကိုပြောပါတယ်
။ တာလီဘန်သဘုံတွေနဲ့အမေရိကန်ပြည်ထောင်စုအကြားမှာတည်ရဲစကားပြောဆိုခြင်းအပြင်လူသေးဆုံးမှုများပြားတဲ့အာဖဂန်စစ်ပွဲမှာကြေအေးမှုတွေပေါ်ပေါက်လာနေတယ်လို့ပါကစ္စတန်နိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုမှာတက်ရောက်လာသူတွေကမနေ့တုန်းကပဲတိုက်တွန်းခဲ့ကြပါတယ်။ရေရှည်ငြိမ်းချမ်းရေးဖြစ်ပေါ်လာစေမယ့်လုပ်ငန်းစဉ်တစ်ခုချမှတ်နိုင်အောင်နှစ်ရက်ကြာဆွေးနွေးမှုတွေပါကစ္စတန်မြို့တော်အစ္စလာမဘတ်မှာကျင်းပနေတာဖြစ်ပြီးတော့အဲ့ဒီမှာအာဖဂန်နဲ့ပါကစ္စတန်ကလွတ်တော်ကိုယ်စားလှယ်တွေအရင်ကကိုယ်စားလှယ်ဟောင်းတွေတန်တမန်တွေစစ်ဖက်အရာရှိတွေနဲ့နောက်နိုင်ငံကပညာရှင်တွေတက်ရောက်ပြီးတော့ဆွေးနွေးနေကြပါတယ်။တာလီဘန်ကိုအမေရိကန်ဘက်ကစကားပြောတဲ့နယ်ဒီလိုလှုပ်လှုပ်အာဖဂန်အစိုးရရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမထိခိုက်နိုင်ပါဘူးလို့မနေ့ကဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကြားထောက်လှမ်းရေးသတင်းတွေမျှဝေကြဖို့နဲ့အမေရိကန်ကိုလည်းဒီလုပ်ငန်းစဉ်မှာပါဝင်ဖို့အစ္စလာမ်ဘက်ကဆွေးနွေးပွဲမှာအဓိကထားပြီးတော့ဆွေးနွေးခဲ့ကြတာပါ။ပါကစ္စတန်ဘက်ကဒီကတာဆွေးနွေးတဲ့အချက်ကတော့တာလီဘန်နဲ့အာဖဂန်ဆိုးရအကြမ်းမှာညီညာရေးသဘောတူညီချက်ရရှိဖို့ပဲဖြစ်ပါတယ်။အဲ့ဒီနှစ်ဖွဲ့အကြအပြန်အလှန်အလျှော့ပေးပြီးတော့ညှိနှိုင်းကြတဲ့ညဖို့ဆိုတာကခက်ခဲတယ်ဆိုပေမဲ့အဲ့ဒီဒီညှိနှိုင်းမှုတွေအတွက်အဆုံးစွန်အောင်မြင်နိုင်ဖို့အတွက်ကအရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီရက်ကနေစနေမနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂဒေမူဂျိုအန်သိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်တို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့လူညာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူဝတ်ချက်တွေကိုဆန်းစစ်ဖို့အတွက်ဇူလိုင်လ1ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြားနေမှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့လူညာဆိုတဲ့သုံးနှုန်းကိုမြန်မာအစိုးရကတော့အတိမတ်ပြုသုံးစွဲတာမရှိပါဘူး။ဒီနေ့ကြခီးစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာတိုင်းဝန်ကဘူပြီးလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာဂူဒရက်စ်နဲ့မစ္စတာကင်တို့ဟာဒုက္ခသည်တွေအတွက်ကာလလတ်အစီအစဉ်နဲ့ပြီးပြည့်စုံတဲ့အဖြေတွေရဖို့အတွက်လိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နဲ့နောက်ထပ်ဆွေးနွေးရေးအခြေခံချက်တွေချမှတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။လူမှုကြုံနဲ့ကမ္ဘာ့ဥက္ကဋ္ဌတို့ဟာဒကာမျိုးတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။တနင်္လာနေ့မှာတော့ကောက်ဆက်ဘဇားကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေအကူအညီပေးလှူဒါန်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။
မြန်မာဆိုရနဲ့ကုလသမဂ္ဂတို့ကြားမှာရှုတ်ဝက်သဘောတူထားကြတဲ့အထက်မှာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါနိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်နိုင်ငံအတွင်းလွတ်လပ်လပ်သွားလာနိုင်ခွင့်တွေနဲ့ပတ်သက်တဲ့အာမခံချက်တွေကိုရှင်းရှင်းလင်းလင်းရေးသားထားတာမရှိဘူးလို့ဇွန်လ29ရက်နေ့ထုတ် Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ UNHCR နဲ့ UNDP တို့နဲ့မြန်မာအာဏာပိုင်တွေကြားမှာသဘောတူလက်မှတ်ရေးထိုးထားတဲ့ MOU နားလည်မှုစာချုပ်လွှဲရဲ့အသေးစိတ်ချက်လက်တွေကိုအများပြည်သူအားလုံးသိနိုင်အောင်တရားဝင်ထုတ်ပြန်ထားတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီစာချုပ်လွှဲရဲ့မိတ္တူတစ်စောင်ကို Writer သတင်းဌာနကတောက်ကြနေမှာဖတ်ရပါတယ်။ဒီသဘောတူစာချုပ်လွှဲရဲ့မူကြမ်းကလည်း Internet Online မှာပေါ်ကျခဲ့တာပါ။ကုလသမဂ္ဂနဲ့သဘောတူညီချက်အရဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ့်သဘောနဲ့ကိုယ်မြန်မာနိုင်ငံကိုပြန်လာတာကိုလက်ခံသွားဖို့ရှိပါတယ်။နိုင်ငံသားဖြစ်ခွင့်နဲ့ဒုက္ခသည်ဆိုင်ရာအခွင့်အရေးတွေကကုလသမဂ္ဂနဲ့မြန်မာအစိုးရအကြားညှိနှိုင်းမှုတွေမှာအထူးအကြတဲ့ချက်တွေဖြစ်ပါတယ်။စာချုပ်မှာလည်းရေးသားထားတာကနေရပြန်လာသူတွေအနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိတဲ့ဒီတခြားမြန်မာနိုင်ငံသားအားလုံးဤသူလွတ်လပ်မှုတွေရလိမ့်မယ်တည်ဆဲစီမင်းဥပဒေတွေရနေထိုင်နိုင်တယ်လို့ဆိုထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ရဲ့ပြင်ပကိုရိုဟင်ဂျာတွေလွတ်လပ်စွာသွားလာလို့ရမယ်ဆိုတဲ့အာမခံချက်ဒါမှမဟုတ်ရိုဟင်ဂျာတွေကိုလွတ်လပ်သွားလာခွင့်ကနေပြီးတော့လောလောဆယ်တားမြစ်ထားတဲ့စီမင်းဥပဒေတွေကိုစာချုပ်တော်ထဲမှာရေးသားထားတာကို Writers ကမတွေ့ရဘူးလို့ဆိုပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကတော့မြန်မာအစိုးရကတော့လက်မခံပါဘူး Writers ကရရှိလာတဲ့သတင်းနဲ့ပတ်သက်ပြီးတော့မှတ်ချက်ရယူဖို့မြန်မာအစိုးရပြောခွင့်ရဥစော်ဒေးပါဝင်ချာရရှိတွေကိုတယ်လီဖုန်းချင်းချင်းခေါ်ခဲ့ပေးမယ်လဲအကြောင်းပြန်မှုလို့ဆိုပါတယ်နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာတော်လာခွင့်ဆိုတဲ့အရေးကြီးတဲ့ချက်တွေကိုရအောင်မညှိနှိုင်းနဲ့ငနေခဲ့တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့တွေကကုလသမဂ္ဂကိုမကြေမနက်ဖြစ်နေကြပါတယ
်ပြည်သူညီညာရေးညီလာခံ21ရာစုပင်လုံတတိယဆီဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်ပြည်ဆိုင်ရာကွန်ဗင်းရှင်းဘူဌာနမှာကျင်းပမယ်ကြောင်းနိုင်ငံတော်တမင်ငါပုဂ္ဂိုလ်ရုံ Facebook စာမျက်နှာမှာတင်ထားတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်ဇွန်လ29ရက်တောက်ကြနေ့ကနေပြည်တော်မြို့သားပြည်လည်တည်မြဲရေးနဲ့ညီချမ်းရေးဘူဌာန NRPC မှာကျင်းပတဲ့15ကြိမ်မြောက်ပြည်တော်စုညီချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာ21ရာစုပင်လုံတတိယအစည်းအဝေးကျင်းပမယ့်ရက်ကိုအခုလိုအတည်ပြုသတ်မှတ်လိုက်တာပါအခုကျင်းပမယ့်အစည်းအဝေးကို NCA လက်မှတ်မထိုးပါသေးတဲ့ EU အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မယ်ဆိုတာအတိအကျမသိရသေးပါဘူး
ဒီနေ့ကျင်းပမယ့်နိုင်ငံတကာစစ်စွမ်းရည်ပြိုင်ပွဲမှာမြန်မာ၊ဗီယက်နမ်၊ဖိလစ်ပိုင်၊ပါကစ္စတန်၊ဆူဒန်နဲ့အယ်ဂျီးရီးယားစုစုပေါင်း6နိုင်ငံကပထမဆုံးအကြိမ်ပါဝင်ရှင်းပြိုင်ကြမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီရှူဂူကတောက်ချနေတုန်းကပြောပါတယ်နေတိုးအဖွဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း80ကျော်ကို2018ခုနှစ်နိုင်ငံတကာစစ်စွမ်းရည်ပြိုင်ပွဲမှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားပြီးတော့ဒီပြိုင်ပွဲတွေကိုဇွန်လ28ရက်နေ့ကနေပြီးတော့ဩဂုတ်လ17ရက်နေ့ထိနိုင်ငံ9ခုမှာခွဲပြီးတော့ကျင်းပမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အလက်ဇန်ဒရာဇန်ချန်ကိုကသတင်းတောက်တွေကိုပြောပါတယ်
MMA 1 Championship Middleweight Champion မြန်မာစပယ်အုပ်လို့နာမည်ကျော်တဲ့ online ဆန်ဟာတောက်ကြနေကရန်ကုန်မြို့မှာလုပ်တဲ့ Spirit of Warrior ကိုခံပညာတိုင်းပေါင်းစုံအသုံးပြုရှင်တန်းထွက်တဲ့ပွဲမှာသူ့ Champion ဘွဲ့ကိုကာကွယ်နိုင်လိုက်ပါတယ်ဂျပန်တိုင်းပေါင်းစုံကစားသမား Ken Hasegawa နဲ့ရှင်ပြန်ထွက်တဲ့ပွဲမှာ online ဆန်က၅ကြိမ်မြောက်မှာ Hasegawa ကိုအလဲထိုးပြီး Champion ဘွဲ့ကိုကာကွယ်လိုက်တာပါဒီနေ့ပွဲနဲ့တူအဓိကပြောချင်တာကအားလုံးစုစည်းညွှန်ရင်းငြိမ်းချမ်းရေးပါဝင်ရာအားလုံးကိုကြော်ဖြတ်အောင်မြင်နိုင်တယ်ဆိုတာပါပဲလို့ပွဲပြီးကျေးဇူးတင်စကားပြောတာမှာ online ဆန်ကထည့်ပြောသွားပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. စနေနေ့မနက်ခင်းထီတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ကိုကျော်နှွင်တို့ပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အမေရိကန်နဲ့ရုရှားကြားယူကရိန်းနဲ့ဆီးရီးယားကပဋိပက္ခတွေလို2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့တဲ့ကိစ္စလို့အရှေ့ဥရောပမှာနေတိုးအဖွဲ့တိုးချက်ရေးလိုကလားကြာရှိသဘောထားကွဲလွန်းနေတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ဇူလိုင်လ16ရက်နေ့မှာတွေ့ဆုံကြမယ်လို့နှစ်ဖက်ခေါင်းဆောင်တွေသဘောတူထားပါတယ်။ဘရပ်ဆဲမြို့တော်မှာလုပ်မဲ့နေတိုးအဖွဲ့ထိပ်သီးအစည်းအဝေးပြီးပြီးချင်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဘူတင်တို့ကြားထိပ်သီးအစည်းအဝေးလုပ်မှာဖြစ်ပြီးဂျားဒေတာတခုမှာတွေ့ဆုံဖို့ရွေးချယ်ထားပါတယ်။ဆလစ်ဒစ်ဇာဟုတ်ပေးပို့တဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြမှာပါ။
ထိပ်သီးအစည်းအဝေးတွေဟာကဘာကြီးကိုပြောင်းလဲပြစ်နိုင်ပါတယ်။ခေါင်းဆောင်တွေအနေနဲ့တယောက်အကြောင်းတယောက်သိအောင်လုပ်ဖို့ရဟာတိတ်ကိုရည်ကြည်ရဲလို့1990ပြည့်နှစ်တွေကအနောက်ဂျာမနီဝန်ကြီးချုပ်ဖြစ်ခဲ့သူဝီလီဘရန့်ကပြောမှုပါတယ်။ခေါင်းဆောင်တွေကြားစိတ်ပိုင်းရုပ်ပိုင်းအပြန်အလှန်ဆက်နွယ်မှုဟာအစမပြေလာတဲ့ဆက်ဆံရေးတွေပြေလျော့စေဖို့ရာအသုံးဝင်တဲ့အကြောင်းအချက်တစ်ခုဖြစ်တယ်လို့ဝီလီဘရန့်ကယူဆပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလာဒီမီယာပူတင်တို့ကြားထိပ်သီးအစည်းအဝေးကိုဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာကျင်းပမှာပါအမေရိကန်နဲ့ရုရှားခေါင်းဆောင်တွေကြားတွေ့ဆုံပွဲတွေဟာဟယ်စင်ကီမြို့တော်အတွက်တော့အစိမ့်သက်သက်ကိစ္စမဟုတ်ပါဘူး1998ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဘီလ်ကလင်တန်နဲ့ရုရှားသမ္မတဘော်ရစ်ယယ်ဆင်တို့ဟယ်စင်ကီမှာတွေ့ဆုံမှုပါတယ်ဒါပေမဲ့အခုဒီချိန်တွေ့ဆုံပွဲကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်သမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံသားပူပေါင်းကြံစည်တာတွေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာပဲတွေ့ဆုံကြမှာမို့အထူးဆန်းဆုံးထိပ်သီးအစည်းအဝေးတစ်ခုဖြစ်လိမ့်မယ်လို့လေ့လာသူတွေကဆိုကြပါတယ်။ဟယ်စင်ကီမြို့ကန်တွေကြားမှာတော့ဒီထိပ်သီးအစည်းအဝေးပေါ်အမြင်တွေကအမျိုးမျိုးရှိနေပြီးဒီထဲကမြို့ကန်တဦးရဲ့အမြင်ကတော
့ Yeah, happy that they meet first of all because both of them individually are talking
ပထမဆုံးအနေနဲ့သူတို့တွေ့ကြမှာကျွန်တော်ဝမ်းသာပါတယ်။ဘာကြောင့်လဲဆိုတော့သူတို့နှစ်ယောက်ဆုံးဟာစိတ်ပူဖို့ကောင်းတာတွေတစ်ခါတခါပြောတတ်ကြလို့ပါဒါကြောင့်နောက်ဆုံးမှာသူတို့နှစ်ယောက်တွေ့ကြတာကကောင်းတဲ့ကိစ္စပ
ါထိပ်သီးစည်းဝေးလုပ်မဲ့အကြောင်းသမ္မတအင်ဂျီတော်နဲ့ခရမလင်နန်းတော်တို့ကကြာသပတေးနေ့မှာတပြိုင်တည်းညညာချက်ထုတ်ပြန်အတည်ပြုထားပါတယ်သမ္မတထရမ့်ကတော့ဒီမတိုင်ခင်တရက်ကလေးကသမ္မတပူတင်နဲ့တွေ့ဆုံဖို့စီစဉ်နေပြီလို့ပြောတာ
ပါ I think a lot of good things can come with meetings with people we hadGreat meetings with President Xi of China.
ဒီနေ့ရကနေကောင်းတဲ့ကိစ္စအများပြားဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒေသသမ္မတစီနဲ့သိတ်ကောင်းတဲ့ဆွေးနွေးပွဲတွေကျွန်တော်လုပ်ဖူးပါတယ်။ကျွန်တော်သွားတဲ့နေရာတိုင်းမှာဆွေးနွေးပွဲကောင်းတွေရှိပါတယ်။ဒါကြောင့်အခုလည်းကောင်းမွန်တဲ့ရလဒ်တစ်ခုတော့ထွက်လာနိုင်ပါတယ်
။နိုင်ငံကြားကိစ္စရပ်တွေအပြင်ယူကရိန်းနဲ့ဆီးရီးယားရေးတွေလည်းဆွေးနွေးမယ့်အထက်မှာပါမယ်လို့သမ္မတထရမ့်ကပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ကိစ္စရပ်အများပြားပေါ်ဆွေးနွေးဖို့လိုတာကိုအမေရိကန်အစိုးရနားလည်တယ်ဆိုတာဒီစည်းဝေးကပြနေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆီလီနီဘန်ဇီယာကပြောပါတယ
် This is not just the wish of the two countries but this is the wish of the world as I said it's not needed
ဒါနဲ့နိုင်ငံတွေဖြစ်ချင်တာတသက်မဟုတ်ပဲတကဘာလုံးကဖြစ်ချင်တာပါကျွန်တော်ပြောထားသလိုပဲကျွန်တော်တို့နှစ်နိုင်ငံတည်းအတွက်ဒါကိုမလိုအပ်ပေမဲ့ကျွန်တဲ့တကဘာလုံးအတွက်လိုအပ်ပါတယ်ဘာကြောင့်လဲဆိုတော့တခုခုအပေါ်ကျွန်တော်တို့သဘောတူတယ်ဆိုရင်ကျွန်တဲ့တကဘာလုံးပို့ပြီးအသက်ရှူချောင်ကြလို့ပါပဲ
ခရီးမီးယားကျွန်းဆွယ်ကိုရုရှားက2014ခုနှစ်မှာသူပိုင်နယ်အဖြစ်တင်သွင်းလိုက်တာနဲ့ ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးဝါရီတွေကိုပံ့ပိုးတဲ့လို့ရက်တွေပြင်ဆီးရီးယားမှာစီးရီးအရဝင်ဆွတ်ဖက်တာတွေကြောင့်အနောက်ကမ္ဘာနဲ့ရုရှားကြားဆက်ဆံရေးဟာစီးအေးခေပြီးကြတဲ့ကဆိုရင်အဆိုးဆုံးအဆင့်မှာရောက်နေတာပါခရီးမီးယားဖြစ်ရပြီးတဲ့နောက်စီးပွားရေးအင်အားကြီးရှစ်နိုင်ငံအဖွဲ့ G8 ကနေရုရှားကိုထုတ်ပစ်လိုက်တာကြောင့် G7 ပြန်ဖြစ်သွားပါတယ်ရုရှားနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့အမြင်ကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအထက်လွှတ်တော်အမတ်တစုကိုဗိုလ်ဒူးနေကရှင်းပြပါတယ
် The president deeply believes that having Russia be part of these important geostrategic conversations
ဒီကြီးတဲ့ပထဝီမဟာဗျူဟာရေးရာဆွေးနွေးပွဲတွေမှာရုရှားကိုလည်းထည့်သွင်းပါဝင်စေဖို့ကိစ္စဟာရှောင်လွှဲလို့မရဘူးဆိုတာသမ္မတကအလေးနဲ့ယုံကြည်ပါတယ်ဒီကိစ္စမှာတမိုင်းရှည်ကြီးရှိထားတာပါကျွန်တော်ရွေရောက်ပြီးတော့ဘဝတက်တန်းတလျှောက်ပြန်မှတ်မိနိုင်သမျှရုရှားနဲ့ဆက်ဆံရေးဟာမကောင်းပါဘူ
းရုရှားနိုင်ငံနဲ့ပိုပြီးကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ဖို့သမ္မတမဖြစ်ခင်ကတည်းကမစ္စတာထရမ့်ကပြောဆိုလာတာပါရုရှားနိုင်ငံတခြားနိုင်ငံတွေနဲ့ဆက်ဆံရေးအဆင်ပြေတာကောင်းတဲ့ကိစ္စပါဆိုတဲ့ကိစ္စမဟုတ်ပါဘူးလို့ရုရှားနဲ့ဆက်ဆံရေးဘာကြောင့်တိုးတက်ကောင်းမွန်ခြင်းရတယ်ဆိုတဲ့အပေါ်သမ္မတထရမ့်ကရှင်းလင်းပြောဆိုထားပူပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ EU ထိပ်သီးဆွေးနွေးပွဲကိုတင်ပြပါမယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေရဲ့အစည်းအဝေးကိုမနေ့ကကျင်းပခဲ့ပြီးသဘောတူညီမှုတွေတိုးတက်မှုတွေရှိအောင်ဆွေးနွေးနိုင်ခဲ့ပါတယ်ဥရောပနိုင်ငံတွေရဲ့ရွှေပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့သဘောတူညီမှုကိုဒစိတပန်းရခဲ့တယ်လို့ဥရောပကနေပြည်တင်ခွဲထွက်ရင်းနဲ့ယူရိုငွေသုံးစွဲမှုဆိုင်ရာဘဏ္ဍာရေးအဖွဲ့ကိုပြန်လည်ဖွဲ့စည်းဖို့ကိစ္စဆွေးနွေးနိုင်ခဲ့ပါတယ်။လီဆာဘရိုင်ယန်ပဲရစ်မြို့ကနေပေးပို့တဲ့သတင်းလွှာကိုကိုကျော်အောင်လင်းတင်ဆက်ပါမယ
်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဘရပ်ဆဲလ်မြို့ကဆွေးနွေးပွဲဟာတောက်ကြနေမနေ့ခင်းထီမနာတမ်းဆွေးနွေးခဲ့ကြတာပါ။28နိုင်ငံစုပေါင်းထားတဲ့ဥရောပသမဂ္ဂတွင်ရွှေပြောင်းခြေချနေတဲ့သူတွေနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကကြီးကြီးမားမားရှိနေပေမဲ့လည်းတောက်ကြနေဆွေးနွေးပွဲကနေအတိုင်းအတာတစ်ခုထိသဘောတူညီမှုတွေရခဲ့ကြတယ်လို့ဆိုရမှာပါ။ဒါပေမဲ့ရှေ့မှာလှုပ်ရှားတွေကအများကြီးရှိနေသေးတယ်လို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်ထုစ်ကပြောပါတယ
်။ As regards our deal on migration, it is far too early to talk about a success.
ရွှေပြောင်းခြေချနေထိုင်မှုဆိုင်ရာကျွန်တော်တို့ရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးအောင်မြင်မလားဆိုတဲ့ကိစ္စကပြောဖို့တော်တော်ဆော့ပါသေးတယ်။ဥရောပကောင်စီမှာသဘောတူညီမှုရတဲ့အထိကျွန်တော်လွတ်သွားရအောင်မှာပါဒါပေမဲ့ဒါကလုပ်ရမယ့်လုပ်ငန်းတွေထဲမှာအလွယ်ဆုံးအစိတ်ပိုင်းဖြစ်ပါတယ
်အခက်ဆုံးပိုင်းကတော့လုပ်ငန်းစဉ်ကိုဖြစ်မြောက်အောင်အကောင့်ထဲပေါ်တဲ့ကိစ္စပဲဖြစ်လိမ့်မယ်လို့လဲဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်ထုစ်ကဆိုပါတယ် EU ခေါင်းဆောင်တွေသဘောတူညီခဲ့ကြတဲ့အထက်မှာ EU အဖွဲ့ဝင်နိုင်ငံတွေရဲ့နေဆက်တွေကိုပို့ပြီးတော့တင်းကျပ်ဖို့ခေလုံးဝင်တောင်းခံသူတွေကိုစီစစ်မဲ့စခန်းတွေနိုင်ငံအတွင်းမှာရောပြင်မာပါထူထောင်သွားဖို့ခေလုံးဝင်တောင်းသူတွေရဲ့အကြောင်းပြချက်တွေကိုအခုတက်ပို့ပြီးတော့ခက်မြန်မြန်စစ်ဆေးသွားဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီစီစီရေးစခန်းတွေကိုကိုနီကိုဟန်နဲ့ဖွင့်ရမှာဖြစ်ပြီးဒီလုပ်ငန်းတွေအတွက်ဘယ်နိုင်ငံကကမတ်ထလုံးမှာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရွှေပြောင်းခြေချနေတဲ့သူတွေကိုတခြားနိုင်ငံတွေကအခုတက်ပို့ပြီးတော့လက်ခံပေးဖို့အီတလီနိုင်ငံကတိုက်တွန်းနေပေမဲ့လည်းအထူးသဖြင့်အရှေ့ဥရောပနိုင်ငံတွေကလက်ခံဖို့ညှင်းနေတာကြောင့်ဒီသဘောတူညီချက်ကမြေကမတ်တာအဆင်မရှိတယ်လို့လိလာသုံးသပ်သူတော်တော်များများကပြောနေပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကတော့ရွှေပြောင်းခြေချသူတွေနဲ့ဆိုင်တဲ့လုပ်ငန်းစဉ်တွေကိုတိုးတက်အောင်လုပ်စီခြင်းနေကြတဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကတူပ
ါဘော်ဒူနီကကောင်းမွန်တဲ့လက္ခဏာတခုပါပဲအများလက်ခံနိုင်မဲ့ခေါလုံခွင့်ဆိုင်ရာလုပ်ငန်းစဉ်တခုကိုဖန်တီးနိုင်ဖို့လုပ်စရာတွေအများကြီးလိုအပ်ပါတယ်ဥရောပသမဂ္ဂအနေနဲ့ဒါကိုဆက်ပြီးလှုပ်ဆောင်သွားနိုင်နိုင်မယ်လို့လည်းထင်ပါတယ
်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းအခု EU အစည်းအဝေးမှာသဘောတူညီချက်ရခဲ့တာကြောင့်အတက်နေပါတယ
်။ Nous avons hier montré qu'un accord était possible.
အခုရလိုက်တဲ့သဘောတူညီချက်ကဥရောပနိုင်ငံတွေအချင်းချင်းပူးပေါင်းဆောင်ရွက်မှုဥရောပနိုင်ငံသားတွေနဲ့ဥရောပရဲ့တန်ဖိုးတွေကိုအကောက်အွယ်ပေးကြမယ်ဆိုတာတွေကိုထင်ရစေတဲ့သဘောတူညီချက်ပါပဲ
။ Italy ဝန်ကြီးချုပ် Giuseppe Conti ကလည်းအခုလိုသဘောတူညီချက်ရလိုက်လို့ကျေနပ်နေပုံရပါတယ်။ရွှေပြောင်းခြေချသူတွေအုံနဲ့ကျင်းနဲ့ဝင်ရောက်လာနေတဲ့ဒဏ်ကိုအီတလီတနိုင်ငံနဲ့စုပြီးတော့ခံရရမှာမဟုတ်တော့ဘူးလို့သူကဆိုပါတယ်။ဥရောပနိုင်ငံတွေစီကိုရွှေပြောင်းခြေချသူတွေဝင်ရောက်လာတဲ့နှုန်းကအခုလပိုင်းတွေအတွင်းမှာကျဆင်းနေပါတယ်။2015ခုနှစ်တုန်းကဆိုလို့ရှိရင်လူပေါင်းတသန်းကျော်ဝင်လာခဲ့တာပါ။ဒီနှစ်ထဲမှာတောင်းကနန်းလောက်ပဲရှိပါသေးတယ်။ရွှေပြောင်းခြေချသူတွေရဲ့ကိစ္စကိုဥရောပသားတော်တော်များများကအကြက်တဲတစ်ခုပြိပက္ခတစ်ခုလို့မြင်နေကြတော့မှာပဲ။အများကြိုက်နိုင်ငံရေးသမားတွေကဒီကိစ္စအပေါ်မှာအမျက်ထုတ်သွားမလား။ Islamic အစွန်းရောက်ဝါဒကြီးထွားလာမလားစတာတွေကိုလည်းတော်တော်များများကစိုးရိမ်နေကြတာပါ။ MSF လို့ခေါ်တဲ့နေကြမဲ့ဆရာဝန်များအဖွဲ့ကတော့အခု EU ဆွေးနွေးပွဲကရတဲ့သဘောတူညီချက်ကိုအပြင်းထန်ဝေမန်းပါတယ်ထိတ်လန့်စရာကောင်းတဲ့အခြေအနေတွေကြားကနေပြီးတော့လွတ်မြောက်အောင်ထွက်ပြေးလာခဲ့ပြီးတော့ဥရောပနိုင်ငံတွေစီကိုရောက်အောင်လာကြသူတွေကို လူမဆန်တဲ့ဆက်ဆံမှုမျိုးနဲ့ကြုံစင်မဲ့သဘောတူညီချက်လို့အပြစ်ပြောပါတယ်။ချွေးပြောင်းအခြေချမှုပြဿနာကပြီးပြတ်မသွားနိုင်မှုဆိုတာကတော့သိကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပဲလစ်ပြားကမ်းခြေဆောင်အဖွဲ့ကြီးညာချက်ထဲမှာချွေးပြောင်းအခြေချသူ100လောက်ပင်လယ်ထဲမှာပျောက်ဆုံးနေတယ်။အားလုံးသေဆုံးသွားကြပြီလို့ယူဆရတဲ့အကြောင်းဖော်ပြထားပါတယ်။ဘရဆယ်မြို့ကဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအောင်မြင်အောင်မဆွေးနွေးနိုင်ခဲ့ကြတဲ့အဓိကအကြောင်းအရာနှစ်ခုရှိပါသေးတယ်။အဲ့ဒါတွေကတော့ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်ခွဲထွက်မဲ့ကိစ္စနဲ့ယူရိုငွေ3စုံဆိုင်ရာတမကကိုပြုပြင်ပြောင်းလဲလှုပ်ဆောင်ဖို့ကိစ္စတွေပါပဲ။ဗြိတိန်ခွဲထွက်ရေးကိစ္စဟာလည်းအခက်အခဲဆုံးကိစ္စတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတော့မယ်။ EU နဲ့ဗြိတိန်ကြားမှာအခုထိသဘောတူညီမှုတွေမရနိုင်သေးဘူး။ဒါကအော်တိုဘာလမှာဖြစ်အောင်လုပ်ရမယ့်ကိစ္စပါလို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တုတ်စ်ကပြောပါတယ
်။ကုအကြောင်းအရင်းပြောပြခဲ့တာပါ။ဥရောပနိုင်ငံတွေရဲ့အခြေအနေကနေခုတော့အာရှဘဲကအကြောင်းတွေကိုလည်းပြောပြခြင်းပါတယ်။အိန္ဒိယပါကစ္စတန်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်တရုတ်နိုင်ငံကဂျိုးပန်းလှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပါကစ္စတန်ဟာတရုတ်ရဲ့ကျွေးမီထောင်ချောက်ထဲမှာနှင်းနေပြီဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာအခြေအမြင့်မရှိတဲ့ဝါဒဖြစ်မှုတသက်တာဖြစ်တယ်ဆိုပြီးတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။ VOA သတင်းတော့ IS Group ပေးပို့တဲ့သတင်းလွှာကိုတင်ပြချင်ပါတယ်။ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်လို့သူ့ရဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံကိုတရုတ်ကဖြောင်းပြဖို့ကြိုးစားနေတယ်လို့ဆိုပါတယ်။အိန္ဒိယပါကစ္စတန်နှစ်နိုင်ငံရန်ဖြစ်နေမဲ့အစားဒေသတွင်းအကြမ်းဖက်တိုက်ခိုက်မှုကိစ္စတွေမှာအတူလက်တွဲဖြည့်ရှင်းမှုကိုလည်းတိုက်တွန်းနေတာပါဒီအကြောင်းပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံဒုတိယတာဝန်ခံလီဂျန်ကျောက်ကအစ္စလာမဘတ်မြို့မှာပြုလုပ်တဲ့ရှာရှာပပသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ
်ပါကစ္စတန် and India relationship is now at a new low China has been
ပါကစ္စတန် India ဆက်ဆံရေးကလက်ရှိမှာအတိမကောင်းလာပါဘူးဒါကြောင့်တရုတ်ကအိန္ဒိယနိုင်ငံကိုချဉ်ကပ်ပြီးပါကစ္စတန်နဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့တိုက်တွန်းနေတာပါ။ဒါကနှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမယ့်ကိစ္စပါ။အ
ိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားနျူကလ িয়ার လက်နက်အပါအဝင်စစ်လက်နက်ပစ္စည်းတွေအပြိုင်ဆိုင်ထုတ်ပြီးရန်ဆောင်နေတာဟာတယံဇာရတွေကိုဖြုံးတိရာရောက်နေတာမို့အဲ့ဒါတဲ့စာရင်သူတို့ပြည်သူတွေအတွက်စီးပွားရေးတိုးတက်ကောင်းမွန်အောင်အတူလက်တွဲလှုပ်သင့်တယ်လို့တရုတ်တန်အရာရှိကဖြည့်ဆွက်ပြောပါတယ်။သိမကြသေးခင်ကပဲတရုတ်နဲ့အိန္ဒိယတို့ပေါင်းပြီးအာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးစီမံကိန်းတစ်ခုအတူလုပ်ဖို့ဆုံးဖြတ်ချက်ချလိုက်တာဟာဒေသတွင်းတင်းမာမှုကိုရှော့ချနိုင်မဲ့အစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့သူကပြောပါတယ်။ဒီလိုအာဖဂန်နစ္စတန်ကိစ္စမှာအိန္ဒိယပါလာတာကိုအိန္ဒိချင်းပါကစ္စတန်ကမစိုးရိမ်မှုကိုလည်းတရုတ်ကနားချထားတယ်လို့လီဂျန်ကျောက်ကပြောပါတယ
်။ Pakistan is sensitive to any role given to India.
အာဖဂန်နစ္စတန်မှာအိန္ဒိယပါဝင်လာမယ့်ကိစ္စပေါ်ပါကစ္စတန်ကသိပ်စိုးရိမ်နေတာပါ။တကယ်တော့အာဖဂန်အစိုးရဝန်ထမ်းတွေကိုလက်ကျင့်ပေးရေးအစီအစဉ်တချို့နဲ့တခြားစီမံကိန်းလေးတွေမှာအိန္ဒိယနဲ့လက်တွဲလုပ်သွားမှာမို့ဒီလိုသေးငယ်တဲ့ခြေလှမ်းတွေအတွက်စိုးရိမ်စရာမလိုပါဘူး
။အိန္ဒိယဟာအာဖဂန်စစ်တပ်အပေါ်သူ့ရဲ့ကြီးထွားလာနေတဲ့ဩဇာကိုအသုံးချရင်းနေစားဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေကိုအကူအညီပေးပြီးပါကစ္စတန်နိုင်ငံကိုမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့ပါကစ္စတန်ဘက်ကဆွဆွဲပါတယ်။အဲ့ဒီဆွဆွဲချက်ကိုအာဖဂန်ကရောအိန္ဒိယဘက်ကပါညှင်းဆို့ထားပါတယ်။တစ်ဖက်မှာလည်းလွန်ခဲ့တဲ့၄နှစ်ကစလို့တရုတ်ကပါကစ္စတန်မှာဘယ်မာမနဲ့မတူအောင်ဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံနေတာကြောင့်ပါကစ္စတန်ဟာတရုတ်ရဲ့ကြွေးမီထောင်ချောက်ထဲရောက်နေပြီဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာတကယ့်စီးပွားရေးပညာရှင်မဟုတ်သူတွေရဲ့အခြေအမြင့်မရှိတဲ့ဝါဒဖြန့်မှုတသက်တာဖြစ်ပြီးတရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုဆန့်ကျင်ရာရောက်နေတာကြောင့်အဲ့ဒီပြောဆိုမှုတွေကိုတရုတ်နိုင်ငံကလက်မခံပေးချကြောင်းတရုတ်တန်ယုံဒုတာဝန်ခံလီဂျန်ကျောက်ကပြောပါတယ
် The Pakistani government is not borrowing a single dollar to complete this project so there is no
အဲ့ဒီစီမံကိန်းတွေအတွက်ပါကစ္စတန်အစိုးရကငွေတပြားတစ်ချပ်မှချိန်ငါတာမျိုးမရှိပါဘူးဒါကြောင့်အဲ့ဒီအကျွေးလို့သတ်မှတ်ပြောဆိုနေကြတဲ့ငွေကြေးဆိုင်ရာကိစ္စနဲ့ပတ်သက်လို့ပြန်ဆက်ရမယ်ဆိုတဲ့တာဝန်မျိုးလည်းပါကစ္စတန်မှာမရှိပါဘူးဆိုတော့ကပါကစ္စတန်ကိုအကျွေးမီးဝိုင်းနေပြီလို့ပြောရင်ပြောနေသူတွေဟာစီးပွားရေးပညာရှင်အတုတွေပဲဖြစ်ပါတယ
်။တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းအောက်ကတရုတ်ပါကစ္စတန်ဈေးညံလမ်းမကြီးအတွက်လောလောဆယ်တရုတ်ကဒေါ်လာ19ဘီလီယံဘို့ရင်းနှီးမြှုပ်နှံထားတာပါ။အဲ့ဒီစီမံကိန်းတွေကိုတရုတ်စီးပွားရေးဘဏ်အပါအဝင်ပါကစ္စတန်နဲ့တရုတ်ပုဂ္ဂလိကကုမ္ပဏီတွေကရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်ဒီခေတ်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတံခတ်ပိတ်ဆို့မှုတချို့ကိုချမှတ်လိုက်ပါတယ်။ ဒီလိုနိုင်ငံကရဲ့တန်ခတ်ရေးယူမှုတွေကဘယ်လောက်ထိထိရောက်တဲ့ဖြစ်ရဖြစ်လာနိုင်ပါလဲမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလားဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲလမ်းမစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးစားဖို့အားလုံးကိုဖိတ်ခေါ်ပါရစေ
ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေအခုတော့မြေမျိုးမှန်းကြောက်ဒီရှမ်းနဲ့ကချင်ပြည်နယ်မှာသေဆုံးမှုအများဆုံးဖြစ်နေရတဲ့အကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေအတွင်းအသုံးပြုနေတဲ့မြေမြုံမိုင်းတံကြောင့်ထိခိုက်သေးဆုံးမှုအများဆုံးကျုံရတဲ့ထက်မှာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကအများဆုံးဖြစ်ကြောင်းရှမ်းပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။တိုင်းသားဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာနဲ့အမျှမြေမြုံမိုင်းအန္တရာယ်ကြောင့်အရက်သားတွေထိခိုက်နေတဲ့အတွက်ကူညီပံ့ပိုးမှုတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ VOA သတင်းနောက်နိုင်ကွင်ကသတင်းပေးပို့ထားပါပါ
။မြန်မာနိုင်ငံတွင်2014ခုနှစ်ကနေ2018ဧပြီလအထိမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့ကထုတ်ပြန်ချက်အရရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာမိုင်းကြောက်တန်ရာရသူအများဆုံးဖြစ်ခဲ့ကြောင်းပြောဆိုလိုက်တာပါ။တရားဝင်စီးရင်မှာမပါသေးတဲ့ထိခိုက်မှုတွေရှိနေသေးတယ်လို့လည်းရှမ်းပြည်နယ်တောင်ကြီးမြို့ကမြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းဆွေးနွေးညှိနှိုင်းရေးခန်းနာမှာရှမ်းပြည်နယ်ဆိုရဖွဲ့ဝင်ဒေါက်တာအောင်တန်းမောင်ကပြောဆိုလိုက်တာပါ
။မသိလိုက်တာလည်းရှိနိုင်တယ်လို့ကျင်းမတော့ရင်ရှိသေးတယ်။မိုင်းကတော့ရှိရညာရှိနေမှာပဲ။
အထူးသဖြင့်မြမတမတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုများနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်၊နမ်မတူ၊မန်တုံ၊နန့်ဆန်၊ကြောင်မဲမြို့တွေထဲမှာနှစ်ဖက်တပ်တွေထောင်ထားတဲ့မိုင်းတွေကြောင့်ဒေသခံတွေထိခိုက်ဒိဆုံမှုတွေတိုးလာနေခဲ့တာပါ။ဒီမြေမြုပ်မိုင်းတွေဟာအရင်ကတည်းကရှိလာတဲ့မိုင်းတွေဖြစ်ပြီးလက်ရှိအစိုးရအနေနဲ့မြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းလှုပ်ဆောင်နေတယ်လို့ဝန်ကြီးဒေါက်တာအောင်တန်းမောင်ကအခုလိုဆက်ပြောပါတယ်။
ကျေရုပ်သားကြီးဆိုရအနေနဲ့ကြက်ချင်းကြီးနဲ့ဘုတ်တန်းနေပြနေတယ်ဒီမှာရှိတဲ့အခါမှာထောက်ပါနေပြတာအဲ့တော့ချီလူလက်လူတက်ဖို့လေဘယ်လိုမှမနာနဲ့အစီအစဉ်ကူပေါင်းဆောင်ရတာရှိရတယ
်အလားတူကချင်းပြည်နယ်ဘက်မှာတမတော်နဲ့ကချင်လူလိုက်ရေးတမတော် KNA ကြားခံနယ်မြေဘက်မှာလည်းမြေမြုပ်မိုင်းအန္တရာယ်အတွက်စိုးရိမ်နေရစေလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ်
နောက်ဖက်ရောက်ခါနေမြေလို့ပြောလို့ရတဲ့နေရာဒီမှာရေဘက်ကအဖွဲမှန်းတော့မသိဘူးဒါပေမဲ့မိုင်းထောင်လာမျိုးတွေရှိတတ်ပါတယ်။ခိတာခိုက်တာလည်းမကြောက်ခဏရှိတယ်။အယောင်ဒီမလိခရဲ့အနောက်ချမ်းဘက်မုံကောင်းမြို့နယ်တို့ဖောက်ကမြို့နယ်တို့တနိုင်းမြို့နယ်တို့အဲ့ဘက်မှာများပါတယ်ကွာအဓိကအားဖြင့်
။နောက်တော့ဆက်ကွန်တစ်ခုနဲ့အော်တိုဘားလာကစပြီးတော့မတန်စွမ်းဥပဒေရမိုင်းထိမှန်ပြီးမတန်စွမ်းသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသားရေးဝန်ကြီးဌာနကလည်းစတင်ကူညီထောက်ပံ့ခဲ့တာပါကယ်ဆယ်ရေးနဲ့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားရေးမှူးဦးအောင်ကျော်မိုးက
သူတို့ကချင်းပြည်နယ်တို့ချမ်းရှိတို့ကရင်ပြည်နယ်တို့ရှိတာပေါ့အဲ့လိုမိုင်းကြောင်ထိခိုက်ဒဏ်ရာရှိတယ်ဆိုရင်ကျွန်တော်တို့ကနိုင်ငံတော်ဘတ်ဂျက်ကနေတယောက်ကို2သိန်းလုံးနဲ့ထောက်ပံ့ပေးနေတယ်ပေါ့နော်
မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့စစ်ကြံပစ္စည်းတွေကြောင့်ထိခိုက်နေတာသူ2016ခုနှစ်ပထမ3လအတွင်းစီးရင်ရ22ဦးရှိခဲ့ပြီး2015ခုနှစ်မှာတော့ကလေးငယ်34ဦးအပါအဝင်စုစုပေါင်းဦးရေ59ဦးရှိခဲ့ပြီးတော့အဲ့ဒီထဲမှာတေဆုံးသူ19ဦးနဲ့ပြင်းထန်စွာတန်ရာရရှိသူ42ဦးရှိခဲ့တယ်လို့ UNICEF ကနေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရအဆုံးအတုံးပြုတဲ့နိုင်ငံစီးနဲ့မှာပါဝင်နေစေလို့လည်းမြေမြုပ်မိုင်းစောက်ကြီးရေးဖော့ရဲ့အစီအကံစာမှာဖော်ပြထားပါတယ်ခင်ဗျာ။
VOA သတင်းတော်နိုင်ကွင်းဖြစ်ပါတယ်။မကြာခင်ဒုတိယနိုင်ဝက်အတွင်းမှာတော့ American Indian English သင်ခန်းစာအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစာရတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 71.13 ညလိုင်းနိုမီတာ40 kHz 943ညလိုင်းနိုမီတာ51 kHz 5805တို့ကနေထုတ်လွှင့်နေသလိုလိုင်းလမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ငံဝယ်တွင်ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျမ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရော
အကြခင်နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးကျော်ဇန်တာကစူးစီးတင်ဆက်ထားပါတယ်
ယခင်အရေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုတရုတ်ကူညီမယ်ဆိုတဲ့ခေါင်းစဉ်နဲ့ရန်ရှင်ရဲ့ဆမာကို Global Times မှာဖတ်ရပါတယ်။ယခင်ပြဿနာပြည်လဲရေးတစ်စိတ်တည်းသာအဖြစ်ဒုက္ခသည်တွေအများဆုံးပြန်ပို့ရေးနေဆက်ဒေတာဖွံ့ဖြိုးရေးအပါအဝင်အချက်၄ရပ်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးဟာမြန်မာဘင်္ဂလားဒေ့ရှ်ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့တယ်လို့ရေးပါတယ်။ဒီပြဿနာဟာမြန်မာဘင်္ဂလားဒေ့ရှ်ဆွေးနွေးဖြစ်ဆင်းရမယ်ဒီနှစ်နိုင်ငံရဲ့ဆန္ဒနဲ့အညီနိုင်ငံတကာကူညီရမယ်ဆိုတာဟာတရုတ်နိုင်ငံအနေနဲ့ဆက်လက်မတက်လက်ခံလာတဲ့သဘောထားဖြစ်ပါတယ်တဲ့အဲ့ဒီနှစ်နိုင်ငံကလည်းတရုတ်ရဲ့အကူအညီကိုမျှော်လင့်သလိုအင်းကြီးချင်းတူအနေနဲ့တရုတ်ကလည်းလိုအပ်တဲ့အကူအညီကိုပေးရမှာဖြစ်ပါတယ်တဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့နေရာမှာနှစ်နိုင်ငံရဲ့ဆန္ဒနဲ့အညီပြန်လည်နေရာချထားရေးအရေးပေါ်အထောက်ပံ့ပေးရင်းနဲ့ဆောက်လုပ်ရေးနှစ်နိုင်ငံနယ်စပ်ဒေသဖွံ့ဖြိုးရေးဒေသခံတွေရဲ့လူနေမှုအဆင့်အတန်းမြင့်မားရေးတို့မှာတရုတ်ကအကူအညီမဲ့လို့ဆိုပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရင်းမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့အငင်းပွားပြီးမြန်မာအစိုးရဟာဒီကိစ္စမှာပြည်တွင်းကဆင့်ကျင်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်တဲ့ဒါပေမဲ့ဒီကိစ္စဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်ပြဿနာဖြစ်နေတဲ့အတွက်တရုတ်နဲ့သဘောတူညီမှုရယူခဲ့တာဖြစ်တယ်လို့အစ်တောင်အရှာရေးကျွမ်းကျင်သူဆွီလင်ပင်ကိုကဖော်ပြထားပါတယ်မြန်မာအနေနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့လိုအပ်တဲ့အရင်းအမြစ်မရှိတဲ့အတွက်တရုတ်ကကူညီရမှာဖြစ်တယ်လို့လည်းရှုကရေးပါတယ်တရုတ်ဟာဒေသတွင်းအင်အားကြီးနိုင်ငံတစ်ခုအနေနဲ့တာဝန်ရှိတဲ့အပြင်တရုတ်ရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းအတွက်လည်းဒီနိုင်ငံတွေတည်ငြိမ်ဖို့လိုအပ်တယ်လို့ဆိုပါရယ်။အခိုင်ပြင်းတဲ့အရေးမှာအဓိကပြဿနာဟာဖွံ့ဖြိုးတိုးတက်မှုကိမဲ့နေခြင်းဖြစ်တယ်လို့လည်းပညာရှင်စုကပြောကြောင်းရေးသားထားပါရယ်ခင်ဗျာ။တရုတ်အနေနဲ့သူတို့စီမံကိန်းအပေါ်မြန်မာတို့အမြင်မကြည်လင်မှုကိုဆော့ချရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတော့ ANINews.in မှာဖတ်ရပါရယ်။တရားစင်တာထုတ်ယူတဲ့လုပ်ငန်းတွေမှာပြပရင်းနှီးမြှုပ်နှံမှုတွေကိုမြန်မာပြည်သူအများစုကအလွန်အမင်းမနှိမ့်မြှောက်ကြပါဘူး။ဒေသခံပြည်သူနဲ့ထိတွေ့ဆက်ဆံဖို့ပြက်ကွက်ခဲ့ရင်တရုတ်ရဲ့ Belt and Road နဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညာစီမံကိန်းတွေဟာမြန်မာတွေရဲ့ဆန့်ကျင်မှုနဲ့ကြုံရနိုင်တယ်လို့ပြည်ထောင်စုအသစ်တရကသတိပေးထားပါသေးတယ်။ Britain အစိုးရအထောက်ပံ့တဲ့ Oxford Tech တို့ LSE ခေါ် London ဘဝရလေးလာရေးကျောင်းသူပါဝင်တဲ့ International Growth Center ရဲ့မူဝါဒသုတေသနအဖွဲ့ကသုတေသနအဖွဲ့ရဲ့တွေ့ရှိချက်ဖြစ်ပါတယ်။မြန်မာပြည်သူတွေဟာတရုတ်ကုမ္ပဏီတွေနဲ့ဆိုင်ရင်ဂျပန်ကုမ္ပဏီတွေကိုပူပြီးနှိမ့်သက်ကြတာတွေ့ရတယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာတရုတ်တွေရဲ့ကြာစင်းနေတဲ့ပုံရိပ်ကိုဗမာတွေတဲကဘယ်ပတနာကိုရွေးမလဲဆိုတဲ့ကိစ္စမှာခရီးဆိုင်ဖို့လိုတယ်တခါသူတို့ရဲ့လုပ်ငန်းလုံးမဲ့ဒေသနဲ့တိုက်ရိုက်ပတ်သက်နေတဲ့သူတွေဒေသခံတွေနဲ့ထိထိရောက်ရောက်ဆက်ဆံနိုင်ဖို့လည်းလိုတယ်လို့အကြံပြုရဲဆိုတဲ့အကြောင်းရေးသားထားပါရခင်ဗျာ
ဦးကျော်ဆောင်သာဖြစ်ပါတယ်ခင်ဗျာအခုတော့ American Indian 3 English သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့တင်ပြမယ် Idiom အသုံးကတော့
Shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက SHOOT shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကတင်ဤ mouth mouth ကပါဇက်ဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တဲ့ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကားလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်တာတဲ့ပိုပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့အာချောင်းနာ၊လေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်။အများအားဖြင့်စကားဆိုတာဟာပြောတင်တာတဲ့ပိုပြောရင်အမှားပါလိရှိတာတို့ရရှိများလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာ၊လေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupe ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John,Don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, min stocks ma yin ni myauk nan lite da, ngwe dwi be law ya lite de so le chang le lo ma thwa li ni. Stock ze dwi ha ate cha shi si me so da le min le a ti ba lo de be ya ba de.
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
Shoot your mouth off.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်ဣဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာတော်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးထုတ်လင်းမှာကအမျိုးသမီးကန္တာပါမြန်မာနယ်ပွားအမေရိကန်အမျိုးသမီးတူဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ကဟာဝိုင်အခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်ဆစ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုမကြခင်ကရောက်ခဲ့စဉ်ကမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးသေးကိုကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့အကြောင်းပြောပါတယ်။ဒုတိယဗိုလ်မှူးကြီးမီမီဝင်းမတ်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းမှအမျိုးသမီးကဏ္ဍမှာတော်လလတန်းတင်ပြပါမယ်။
ဘူမီမီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီ။နောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့သူတူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင်
ဟုတ်ကဲ့ရှင်အရင်ရေးကြည့်ပါတယ်ဟုတ်ကဲ့
ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန္တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတာမှာအများရန်အမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပိုပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥပမာပြင်ပထမဦးဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်နောက်ထပ်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုးတောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနေနိုင်ငံကြရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပိုပြီးတော့တင်းတင်းမွေ့မွေ့ပိုပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနန်းနဲ
့
ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်သင့်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျွန်မအထင်ပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နယ်နေဘုံမူကြီးကသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့ မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အခုကဆက်ဆခြင်းပဲရှိပါသေးတယ်။အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်။ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလုပ်တာ။အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီနဲ့တူတယ်။အခုဆိုလို့ရှိရင်ပထမပတ်စင်ကပိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တွတ်ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပိုမူကြီးလေမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလေစစ်တင်တန်းဆင်းပြီးတော့ပိုမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုးဆိုးကဘူလောင်းတင်တန်းဆင်းတဲ့အမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျမတို့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျမတို့တွေ့နိုင်မယ်လို့ကျမကပါတွေ့ချင်တာသူတို့နဲ့ကျမရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျမ share လုပ်ချင်လို့ပါ
စစပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်းမြို့သမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုတဲ့အခါကျတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလည်းမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျမ US Army တဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တဲ့ရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမထင်မှတ်ပဲဖြစ်တာဟိုကျမ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိအရင်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီ American စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလဲရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေ့ရောလက်တွေ့ရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျမတို့ကဆိုလို့ရှိရင်ကျမခရက်ကနေပြီးတော့စပြီးတော့ platoon leader လို့မျိုး practice ရတယ်နောက်တော့ကျမ second lieutenant ဖြစ်သွားတဲ့အခါမှာကျမ platoon leader ကျမမှာပထမဆုံးအုပ်ချုပ်ရ62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာကျမတို့အရင်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့ဒေါင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းမြတ်ဦးဆောင်နိုင်တာပေါ့
ဆိုးဆိုးပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေးနဲ့လက်တွေ့နဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျမသိချင်တာခေါင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘယ်လိုကိုကစဉ်းစားမိပြီးတော့ဘယ်လိုပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများအားအမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကျတော့လည်းကိုယ်အတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လည်းကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပိုနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖက်ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများရန်ကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ်
ဘုံမူလေမြန်မာနိုင်ငံကိုမကြခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American နေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ America မှာဒီ feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာအများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိန်းမလိုမလုပ်ဘဲနဲ့ရောက်ကြလို့ဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကြိုက်ညီတဲ့ခေါင်းဆောင်မှု ဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့တဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်အဲအကြောင်းမလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူးသူတို့ရဲ့တဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မအဲပို့ပြီးတော့ထျောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမျိုးသမီးဝါဒီတွေလို့မဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့တန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလို့ဖို့စူးစမ်းတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဘာများဥပမာပေးလို့ရမလဲရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသံများတစ်မျိုးယောက်ျားတွေလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူများနည်းနည်းယောက်ျားနဲ့တစ်ခါလေကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် ਨੇ top down ပေါ့နော်အဲ့ဒါကွာခြားတာအများသောအပြင်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်များသောအပြင်အမျိုးသားတွေသူတို့ဘာသူတို့ခေါင်းထဲမှာစဉ်းစားသူတို့ဒီဥစ္စာလှုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးဒီကိုခေါင်းဆံပြီးတော့လုပ်တယ်ဒါပေမဲ့အဲ့ဒီဒီကိုခေါင်းဆံပြီးတော့လုပ်တဲ့အခါကျတော့ကိုက input ကလူတစ်ယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုလုပ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာပါတယ်ဟုတ်ကဲ့ပြ You can bend but never break me cause it only serves to make me more determined to achieve
ဒေါ်လာလတန်ရဲ့အမျိုးသမီးကဏ္ဍကိုခုလိုနားဆင်ရပြီးမှတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတာကိုပြောပြပေးပါပါမြစ်ဆင်ကျုံနေရတဲ့ရေကြီးရေရှမ်းမှုအတွက်မြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့သစ်ပင်ရေကန်အပြင်မြေအနေအထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တယ်တဘာဝပေါက်ပင်နေရှိတဲ့နေရာဘယ်လောက်ရှိတလဲအဲ့နေရာရဲ့အခြေအဘယ်လောက်ရှိတလဲဒီမြို့နားမှာကောရေကားဓာတ်တွေဘယ်လောက်ရှိတယ်ရေကားဓာတ်တွေကဟိုလွတ်တာရှိတလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းနေရဲ့ဇောင်းနေရာဘယ်လိုရှိတလဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတာဥပမာဆိုရွှန်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အဲ့မျိုးရှိမြေမျိုးအစားတွေကဘယ်လိုလဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြေမှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝန်းကဘလောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘလိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦဆောက်တာလားအပင်ဆိုင်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြားကြီးတွေဘလိုမြို့တွေဘလိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာဘုံရည်ချင်းလက်မတွေကဘလောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘလိုပုံစံနဲ့စီးလာတယ်လဲဒီရေတွေဘလိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထိုးဝင်လာပုံနောက်ပြီးတော့မုန်နှဲနေကြရင်လည်းဘလိုဝင်လာမလဲမြေကြီးတွေရဲ့ဆွတ်ဆုံမှုကဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကန်ယိုနားနားမှာဆိုပင်လယ်ရေမဝင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့ဒတိုင်းတွေကာထားတာရှိတယ်ကျမတို့နေဖြူစင်းကဂဲလ်ဖစ်တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်တွေမြေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်တွေမြေဖို့ရပောင်းတွေရေကာတာတွေရေတုံလောင်တွေနေရာတွေကံတွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကမြေထိန်းကံပေါ့ သူကရေကတာအသေးစားလေးတွေရေထင်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းနေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကဟိုရာကြီးအဖြစ်ရေတွေကိုထင်းထားနေတယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထင်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းရတယ်မှရေစီးအားကိုလည်းနည်းနည်းနှဲသွားစီရပေါ့နော
်ရေကြီးတဲ့အန်တဲ့ကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆိုင်ရာစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေချက်ချက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ဖြည်းထွက်လာတယ်ဆိုတော့သူ့ရဲ့ညိုလေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးတချာကြည့်ရမယ်ဒီဆောက်အဦတွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတော့ပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခါတယ်ဘုံလမ်းမှာပါတယ်နောက်ပြီးတော့ရေစင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုစဉ်လို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေရဝေါကနေစတစ်ခါဆင်းသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ဝဲမယ်အထူးသဖြင့်ရေစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ဘာလို့ရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တဘာဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးတွေရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာကသူကကောက်ဝဲပေးတယ်ရင်နှိမ့်ဒေတာမှန်နေတဲ့လူတွေဆိုရင်ပင်တွေခြုံတွေကိုပိုဆိုင်ပါလို့ပြောရမယ်ဆိုဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်တွေခြုံတွေမြက်တွေကခွဲပေးမှာအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနည်းသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျိုးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုတ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေညှဝေပေးဖို့လိုအပ်ပါတယ်
အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာရေမြောင်းတွေရေစီးမြောင်းတွေကအမိုက်တိရိုက်တွေပိတ်နေတယ်အဲ့လိုပိတ်ချင်းအားဖြင့်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ရေမြောင်းကြီးတွေကအမိုက်တိရိုက်တွေနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနှံ့နေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးချီတယ်လူတွေကိုရေးချီရတဲ့စိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချင်းမျိုးသိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခန့်မှန်းချက်တွေထုတ်ဖို့မိုးရေကြိမ်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင့်မှီနည်းစနစ်များနဲ့ခန့်မှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချင်းဌာနချင်းတိတိတနတ်လုံနေလို့မဖြစ်ပါဘူ
းရန်ကုန်လိုမျိုးကြီးတွေအတွက်ရေးကြီးတဲ့အန်ဒီရဲ့ကာကွယ်ဖို့အတွက်ဘာတွေလုပ်တင်ပါသလဲ
အဓိကလုပ်တင်တဲ့တစ်အချက်ကတော့လွှတ်တော်အပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်းစရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပလို့ရှိတဲ့အဲ့ကိစ္စတွေကိုအစစ်မြစ်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်တခါမှမှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိကျကျငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုတဲ့မြေပုံလည်းဖော်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုတဲ့ဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုတဲ့ရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်သလားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုတဲ့အားတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှင်ရေတွင်းကရေတွေကအပြင်ကအရေးအမြစ်တွေပါလာပြီးတော့မတန့်ရှင်းတာဖြစ်နိုင်တယ်။ရေကြီးလို့ရှင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စဆက်မှုလက်မှုလုပ်ငန်းတွေမှာတုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြောစားတွေဆရာတွေနဲ့ညဉ့်ဉန်းမှုတွေပညာပေးကလည်းအများကြီးလိုပါမိုက်ကအစာလူတွေအနေနဲ့ပြရလွဲကူအောင်ဘယ်လိုလုပ်မယ်ဆိုရရေရှိစီမံကိန်းတွေအများကြီးလိုပါတယ်
။တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်။ဒေါ်ကင်မျိုးတဲ့ရဲ့သိပ္ပံနဲ့မိပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လူ့ခွင့်ရေးကိုအလေးနဲ့ဆောင်ရွက်တဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်မှာစူးစမ်းဆောင်ရွက်ခဲ့ပါတယ်။စိတ်မကောင်းစရာကပြုပြင်ပြောင်းလဲဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုလက်မခံခဲ့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်နီကီဟေလီကပြောကြားခဲ့ပါတယ်
။ Human rights abusers continue to serve on and be elected to the council.The world's most inhumane regimes continue to
ကောင်စီမှာလူခွင့်ရေးချိုးဖောက်သူတွေဆက်လက်ပါဝင်နေတယ်။ရွေးချယ်ခံနေရတယ်။ကမ္ဘာမှာလူမဆန်တဲ့လုပ်ရက်တွေအလုံးစုံအစိုးရတွေဟာလည်းစုံစမ်းစစ်ဆေးခြင်းမခံရဘဲလွတ်မြောက်နေကြပါတယ်။ဒါတွေမကရာထူးရထားတဲ့လူခွင့်ရေးချိုးဖောက်သူတွေဘက်အာယုံမရောက်အောင်လူခွင့်ရေးမှတ်တမ်းတွေကောင်းတဲ့နိုင်ငံတွေအပေါ်ကောင်စီကနိုင်ငံရေးအရာဆက်ပြီးအပြစ်ရှာအသုံးချတာခံနေရပါတယ်။
ဒီအကြောင်းအချက်တွေကြောင့်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကကြီးမှန်းချက်ကကမ္ဘာပေါ်ကလူ့ခွင့်ရေးအချိုးဖောက်ဆုံးသူတွေကိုလူ့ခွင့်ရေးကောင်စီထဲမှအဖွဲ့ဝင်မဖြစ်အောင်တားဆီးနိုင်ဖို့ဖြစ်ပါတယ်။ကမ္ဘာမှာလူ့ခွင့်ရေးမှတ်တမ်းအညံ့ဖျင်းဆုံးနိုင်ငံတစ်ခုလို့သိကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကကောင်စီဝင်အဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီလတုန်းကအီရန်မှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြသူတွေတပ်ဖြတ်ခံရယာနဲ့ချီဖမ်းဆီးခံခဲ့ရပေမဲ့အီရန်အစိုးရအပေါ်ကောင်စီကတုံ့ပြန်အရေးယူဖို့ပြတ်ကွက်ခဲ့ပါတယ်။အစ္စရေးနဲ့ပတ်သက်ရင်လည်းတစ်ဖက်သက်ဘက်လိုက်နေတာကြာလှပြီလို့အသံမကြီးဟေလီကပြောပါတယ်။တခြားဗန်နိုင်ငံမှလုံမခံရတာမျိုးအစ္စရေးတနိုင်ငံနဲ့အတွေ့ရှိရတဲ့ကောင်စီရဲ့ agenda item 7ဆက်ရှိနေတာကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုတာကိုပြီးခဲ့တဲ့နှစ်ကပြက်ပြက်သားသားပြောကြားခဲ့ပါတယ်။ဒီနှစ်စမ်းပိုင်းကလည်းလူခွင့်ရေးကောင်စီကအစ္စရေးအပေါ်ဆုံးဖြတ်ချက်၅ခုချမှတ်ခဲ့ပါတယ်။ဒီအရေးအတွက်ကမြောက်ကိုရီးယား၊အီရန်နဲ့ဆီးရီးယားနိုင်ငံတွေအပေါ်ချမှတ်တဲ့ဆုံးဖြတ်ချက်အားလုံးပေါင်းထက်ပိုများတယ်လို့တပ်အမတ်ကြီးဟေလီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးပေးတဲ့နိုင်ငံ၊ဖိနှိပ်ခံရသူတွေလွတ်မြောက်အောင်ကြိုးပမ်းပေးတဲ့နိုင်ငံတစ်ခုအနေနဲ့လူခွင့်ရေးကိုအလေးပေးဆောင်ရွက်တဲ့အစဉ်အလာကိုဂုဏ်ယူစွာဆက်လက်ထိန်းသိမ်းသွားမှာဖြစ်ပါတယ်။အမေရိကန်စနစ်အတိုင်းတခြားသူတွေလိုက်လို့အောင်အမေရိကန်ကမကြိုးစားပေမဲ့ဖန်ဆင်းရှင်ကပေးထားတဲ့လူအခွင့်အရေးကိုလူတိုင်းခံစား권ရှိရေးကိုအားပေးတယ်လို့တပ်အမတ်ကြီးဟေလီကပြောပါတယ်။ဒါကြောင့်ကုလသမဂ္ဂလူအခွင့်အရေးကောင်စီဆိုတဲ့နာမည်နဲ့မထိုက်တန်တဲ့အဖွဲ့အစည်းကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တယ်လို့ပြောကြားခဲ့ပါတယ
်။အမေရိကန်ဆိုရတဲ့ဘောရအမြင်အာဘူကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မှုကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA နေထုတ်လွှင့်တာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာပံဥက္ကဋ္ဌဂျင်မြွန်ကင်မ်တို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူအပ်ချက်တွေကိုဆန်းစစ်ဖို့အတွက်ဇူလိုင်လ1ရက်တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဒီနှစ်ရက်ကြာအခီးစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာအတိုင်းအဝန်ကပိုပြီးလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာစိုးရနဲ့ကုလသမဂ္ဂအကြသဘောတူကြတဲ့အထက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါနိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်နိုင်ငံတွင်လူလူလတ်လတ်သွားလာနိုင်မှုတွေနဲ့ပတ်သက်တဲ့အာမခံချက်တွေကိုရှင်းရှင်းလင်းလင်းရေးသားထားတာမရှိဘူးလို့ဇွန်လ29ရက်နေ့ Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။ပြည်တော်စုညဉ့်ဉိုင်းညီလာခံ27ရာစုပင်လုံတတိယစည်းဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်ပြည်ဆိုင်ရာ Convention ဘူဌာနမှာကျင်းပမယ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံ Facebook စာမျက်နှာမှာတင်ထားတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အခုကျင်းပမယ့်အစည်းအဝေးကို NCA လက်မှတ်မထိုးရသေးတဲ့လူမျိုးစုတိုင်းသားလက်နက်ကိုင် EO အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မဲဆိုတာအတိအကျမသိရသေးပါဘူး။ဒီနေ့ကျင်းပမယ့်နိုင်ငံကစစ်ဆွန်ရေးပြိုင်ပွဲမှာမြန်မာ၊ VN, ဖိလစ်ပိုင်၊ပါကစ္စတန်၊ဆူဒန်နဲ့အယ်ဂျီးရီးယားစုစုပေါင်း6နိုင်ငံပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ကြမယ်လို့ရုရှားကော်ဝေးဝန်ကြီးဆာဂေးရွှိုင်ကူကတောက်ကြနေကပြောပါတယ်။MMA 1 Championship Middleweight Champion မြန်မာစပယ်အုံးလို့နာမည်ကျော်တဲ့အောင်လအန်ဆန်းဟာတောက်ကြနေရန်ကုန်မှာလုပ်တဲ့ Spirit of War ကိုကံပညာတိုင်းမောင်းဆောင်အသုံးပြုရှင်နဲ့ထိုးတက်တဲ့ပွဲမှာ Champion ဘွဲ့ကိုကာကွယ်နိုင်လိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်ပြချင်းတွေကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်အောင်လင်းဖြစ်ပါတယ်အတန်းနှွင့်အင်ဂျင်နီယာကတော့ Keith Song ဖြစ်ပါတယ် VOA American တန်းမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ တော်ရစီမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းကြမြင့်ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.